မင်္ဂလာညနေခင်းပါသောတာရှင်များရှင်၂၀၁၉ခုနှစ်ဇွန်လ၂၄ရက်တင်းလာနေညနေခင်းဖြစ်ရစီစဉ်နေကိုမိတ်ခင်ပြောင်းစုမျိုးဝါရှိတန်ဒီစီကနေ၆နိုင်ခွဲကနေ9နိုင်အထိ5တိုမီတာ၁၇၁၉.၂၅လောက်ကနေတိုင်းထုံးလွှင့်ပြနေပါတယ်ကျွန်မအီတန်စမဒီနေ့နေ့ကြည့်ရစီစဉ်နေကိုတာဝန်ယူတည်ဆက်ပြီးတော့မှာပါ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့ထပ်မချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေနေရာပြောင်းလဲရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကြိုဆိုကြောင်းအာဆီယံအဖွဲ့ဝင်တွေကပြောပါတယ်။2020ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံမှာမဲပိတ်သူစီရင်ကောက်ခံသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်တွေနားဆင်ကြရမယ်ဒီမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AE ရဲ့အဖွဲ့ဝင်နေရာကိုဖမ်းပြီးတော့စစ်ဆီးနေတယ်လို့တက်မတော်ကသတင်းဝင်နေတဲ့ကသတင်းထုတ်ပြန်ထားတဲ့ပတ်သက်ပြီးတော့
ဒီတိုင်းမှာကျွန်တော်တို့10နာရီလောက်တုန်းကအောက်တော်မြင့်တဲ့လက်ကရွာနာလမ်းလုံးကြီးခေါင်းရဲနေတဲ့ဆွဲရှိတယ်ကျွန်တော်တက်တာ။ကျန်ဝစ်ပြီကာလမှာယူပါပဲ
။တက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမူပုံမှုချုပ်ဇော်မင်းထွန်းကခုလိုပြောသားကိုမကြားခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်မြောက်ပိုင်းမှာအင်တာနက်ဖြတ်တောက်ထားတာတွေအမြန်ပြန်ရဖို့တောင်းဆိုနေတဲ့သတင်းအပြင်အမေရိကန်မှာလည်းအီရန်အပေါ်ကိုဒီနေ့အစောဆုံးထားပြီးတော့တန်ခတ်ပိတ်ဆို့မဲ့သတင်းဆက်လက်တွေကိုလည်းဒီညနေမှာသောတာရှင်တွေနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့တနင်္လာနေ့မှာထပ်မံချမှတ်ဖို့ပြင်ဆင်နေပါတယ်။ဒါဟာပြောင်းလဲလာနေတဲ့အီရန်အစိုးရသဘောထားကိုပြင်ဆင်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဖိအားပေးမှုအသစ်တွေချမှတ်တာလည်းဖြစ်ပါတယ်။အခုအသစ်ချမှတ်မဲ့ပိတ်ဆို့မှုဟာတည်တာတဲ့ထူးခြားမှုရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပေမဲ့တရားဝင်ကြေညာချက်မထွက်ခင်ပိတ်ဆို့မှုအသစ်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောဆိုဖို့ညှင်းဆိုပါတယ်။အီရန်ရဲ့လှုပ်ဆောင်မှုတွေကိုတံပြန်ဆောင်ရွက်နိုင်ရေးသမ္မတထရမ့်အစိုးရအနေနဲ့မဟာမိတ်ဖွဲ့နိုင်ဖို့ဆော်ဒီအာရေဗျနဲ့ UAE အာရဗ်စဘောမြားနိုင်ငံတို့ကိုမထွက်ခွာခင်ဝန်ကြီးပွန်ပေယိုကအဲ့လိုပြောကြားလိုက်တာပါဝန်ကြီးပွန်ပေယိုဟာဒီကနေ့ဆော်ဒီဘီရင်ဆယ်မန်အရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်နဲ့အနောက်အစုနိုင်ငံတွေကအီရန်ဟာနျူကလ িয়ার လက်နက်တိစောက်ဖို့အတွက်ဥတီလှုပ်ဆောင်နေတယ်လို့ယုံကြည်နေကြပေမဲ့အီရန်ကတော့အဲ့လိုပြောဆိုမှုတွေကိုညှင်းဆို့ထားပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကန့်သတ်ဖို့ရည်ရွယ်ပြီးအမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီစတဲ့အင်အားကြီး6နိုင်ငံနဲ့အီရန်ကြားနိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကို2015ခုနှစ်မှာချုပ်ဆိုခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကိုလည်းဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကပြီးခဲ့တဲ့နှစ်မှာနှုတ်ထွက်ပြီးစီးပွားရေးပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်သမ္မတထရမ့်အစိုးရနဲ့အီရန်ကြားဆက်ဆံရေးဟာတဖြည်းဖြည်းဆိုးဝါးလာနေခဲ့ပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့မြို့တော်ဝင်ရွေးကောက်ပွဲအငင်းပွားဝယ်ရာတကြောပြန်ရွေးကောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြန်သူအက်ကရန်အီမာမိုဂလူပြက်ပြက်တတနိုင်ရခဲ့ပါတယ်။ဒါတူရကီနိုင်ငံရဲ့လက်ရှိသမ္မတရီစစ်တိုင်ရစ်အာရိုဂန်အတွက်အထင်နာစေတဲ့ရှုံးနိမ့်မှုတစ်ခုပဲဖြစ်ပါတယ်။သမ္မတအာဒိုဝန်ဟာအစ္စတန်ဘူနယ်မြေကို25နှစ်ကြာအနာမြင်မဲ့ရယူထားခဲ့တာပါ။သမ္မတအာဒိုဝန်ရဲ့ထောက်ခံမှုနဲ့အစ္စတန်ဘူမြို့မြို့တော်ဝင်ရွေးကောက်ပွဲဝင်ရောက်ရွေးခဲ့သူဘီနာလီယီလ်ဒင်ရင်ကအနိုင်ရသူအီမိုဂလူကိုချီချူကွန်မြူစကားပြောခဲ့သလိုသမ္မတအာဒိုဝန်ကိုရင်းကလည်းပြည်သူတွေရဲ့စံနာနောက်တစ်ချိန်ပေါ်လွင်ခဲ့ကြောင်းတွစ်တာမှာရေးပြီးကွန်မြူစကားပြောခဲ့ပါတယ်။လောလောဆယ်ရရှိတာရတဲ့တွေကအီမာမိုဂလူဟာအနိုင်ရမဲကွာခြားချက်9သိန်းကျော်ပိုးပြီးရခဲ့ပါတယ်။မလာမှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲမှာတော့မဲကွာခြားချက်က13,000ပဲရှိခဲ့လို့အခုရွေးကောက်ပွဲမှာသူကပြက်ပြက်တတအောင်ပွဲခံခဲ့တာပါရွေးကောက်ပွဲလေးသာစောင့်ကြည့်သူတွေရဲ့လှုပ်ထုံလှုပ်နှိစရာအားနည်းမှုကိုအကြောင်းပြပြီးသမရအာဒိုဝန်ကရွေးကောက်ပွဲတိကျက်သူတွေကိုမလာရွေးကောက်ပွဲရလက်ကိုပယ်ဖျက်ခိုင်းလို့အခုလိုဇွန်လမှာရွေးကောက်ပွဲနောက်တစ်ချိန်ကျင်းပခဲ့တာဖြစ်ပါတယ်အီမိုမိုဂလူကသူ့ရဲ့ရွေးကောက်ပွဲဆွေးရဌာနအချုပ်ရုံးမှာသူအနိုင်ရတာဟာဒီမိုကရေစီအတွက်အားတက်စရာပါလို့သတင်းတော်တွေကပြောပါတယ်အီမိုမိုဂလူအနိုင်ရတဲ့သတင်းထွက်ပေါ်လာတာနဲ့အတူအစ္စတန်ဘူမြို့တဝါမှာကာဟွန်တဲ့တညံညံနဲ့လမ်းမတွေပေါ်မှာလူရပေါင်းများစွာကောက်ခုံခဲ့ကြပြီးညံ့တဲ့အထိအောင်ပွဲခံကြလိမ့်မယ်လို့မျှော်လင့်ရပါတယ
်ထိုင်ဝမ်မှာအခြေစိုက်ပြီးတရုတ်နိုင်ငံကတဆင့်သူတို့ကုမ္ပဏီအတွက်လိုအပ်တဲ့ပစ္စည်းတွေတင်သွင်းပေးသူတွေအနေနဲ့သူတို့ရဲ့ထုတ်လုပ်မှုစွမ်းအား15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်အထိတခြားနိုင်ငံတွေမှာရွှေ့ပြောင်းလုဆောင်ကြဖို့အမေရိကန်အခြေစိုက် Apple နည်းပညာကုမ္ပဏီကြီးကတောင်းဆိုထားတယ်လို့ဆိုပါတယ်။တရုတ်ကနေအမေရိကန်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သမ္မတထရမ့်အစိုးရကအခွန်တိုးမြှင့်ကောက်ခံမယ့်အကြောင်းပြောဆိုထားတာကြောင့် Apple ဘက်ကအခုလိုပြင်ဆင်မှုတွေလုပ်လာတာလည်းဖြစ်ပါတယ်။တခြားနိုင်ငံတွေမှာရွှေ့ပြောင်းထုတ်လုပ်မဲ့အစီအစဉ်တွေအခုချိန်မှာစတင်နေပြီဖြစ်ပြီးဒီလိုလုဆောင်မှုကြောင့် Apple အတွက်အများဆုံးရမှုကိုထိခိုက်နိုင်တယ်လို့တစ်ဖက်မှာလည်းတရုတ်အလုပ်သမားအများအပြားအလုပ်ပြုတ်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ်။အရင်ကလည်းအလားတူတရုတ်နိုင်ငံအခြေစိုက်နည်းပညာနဲ့သက်ဆိုင်တဲ့ ကုန်ထုတ်လုပ်တဲ့ကုမ္ပဏီတွေတခြားနိုင်ငံတွေကိုရှေ့ပြောင်းကြတဲ့တာရကရှိခဲ့ဘူးပြီးကမ္ဘာစီးပွားအင်အားအခြေဆုံးနိုင်ငံအကြကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေမယ်ဆိုရင်ဒီလမ်းကြောင်းကပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်ဖုန်းကုမ္ပဏီတွေရဲ့စာရင်လွန်ခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံချင်းဆိုင်ထိုင်ဝမ်ကုမ္ပဏီတွေရဲ့ကွန်ပျူတာနဲ့တခြားနည်းပညာပိုင်းဆ ဒီနေ့အခွန်အစမတန်ပေးရမယ့်အဖြစ်မျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
Saudi Arabia နိုင်ငံတောင်ပိုင်းလေဆိပ်တစ်ခုကိုရေမြှုပ်တီးတဲ့ပုံတွေတိုက်ခဲ့တဲ့အတွက်အရသာတူတေဆုံးပြီးခုနှစ်ယောက်တန်ရရှိသွားတယ်လို့ Saudi ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်။တိုက်ချမှုကြောင့်အဖော်လေဆိပ် ကာယနာယာနေရာကိုထိမှန်ခဲ့တာဖြစ်ပြီးဒုံးကျည်နဲ့တမမို့ဒရုန်းစီနဲ့တိုက်ခတ်ခဲ့သလားဆိုတာကိုသိစိတ်ကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းအဖရာမျိုးကိုဟူတီတပုံတွေရဲ့ဒုံးကျည်နဲ့တိုက်ခတ်မှုကြောင့်လူ၂၆ဦးဒဏ်ရာရခဲ့ပါတယ်။လူခွေရေးစောင့်ကြည့်လေးလိုက်အဖွဲ့ကဒီတိုက်ခတ်မှုကိုစစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်တယ်လို့ ဒီနေ့ကနေ့ကထုတ်ပြန်တဲ့ကြေညာတဲ့ကြေညာစာရမှာတော့ဟူဒီသဘုံတွေလေးစိတ်ကိုတိုက်ခိုက်တဲ့ပေါ်ပြစ်တင်ဝေဖန်ထားပြီးအီရန်ကယီမင်နဲ့အရှိလက်ပိုင်းမှာတည်ငြိမ်မှုပြတ်ပြောင်းအောင်လုပ်နေတဲ့လို့ရဖြစ်ဖော်ပြထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဆွေးနွေးပွဲတွေအရလက်နက်ကိုက်တပ်ဖွဲ့တွေကိုယီမင်တောင်ပိုင်းအဓိကစိတ်တမ်းမြို့တွေကနေရုတ်သိမ်းပေးဖို့ဟူဒ
view American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.19 kHz 1683ည5.19 kHz 15565နဲ့5.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတင်းလာနေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာလူညာဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံကြုံရေးကိုမြမအစိုးရကအာမခံဖို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့34ကြိမ်မြောက်အာဆီယံထက်သီးဆွေးနွေးပွဲအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်တဲ့အကြောင်းဂျကာတာပို့သတင်းစာမှာရေးသားထားပါတယ်ဒုက္ခသည်တွေနေရာပြန်ပို့ရေးအောင်မြင်အောင်လုပ်ဆောင်မှုအတွက်ရခိုင်ပြည်နယ်အတွင်းလုံကြုံရေးဟာအရေးကြီးတဲ့အကြောင်းနဲ့အားလုံးကစိုးရိမ်ပေမဲ့အခြေအနေဟာတိုးတက်မှုမရှိတဲ့အကြောင်းသမ္မတဝီဒိုဒိုယုံကတင်းငွေတွေကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာအင်ဒိုနီးရှားသမ္မတဂျီကိုဝီဒိုဒိုအပြင်ဒေသရင်းကခေါင်းဆောင်တွေအပါအဝင်အာရှပုံပြွေးဘဏ်ဥက္ကဋ္ဌတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေပြန်လည်ပို့ဆောင်ရေးမှာပူးပေါင်းဆောင်ရွက်ဖို့ကတိပေးထားသလိုအင်းနီးချင်းဘင်္ဂလားဒေ့ရှ်နဲ့နားလည်မှုသဘောတူစာချုပ်လက်မှတ်ရေးထိုးထားပါတယ်။ဒုက္ခသည်တွေကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာနဲ့အညီပြန်လာနိုင်ရေးမြန်မာဘက်ကကြိုးပမ်းမှုတွေကိုကြိုးဆိုတဲ့အကြောင်းတင်းနှင်းငွေတွေကထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။လူ့ခွင့်ရေးအဖွဲ့တွေကတော့ဒီကြေညာချက်ဟာဒုက္ခသည်တွေရဲ့ပဂရိအခြေအနေကိုမျက်ကွယ်ပြုတယ်ဆိုပြီးဝေဖန်ပြောဆိုကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့မနေ့တင်းနှင်းငွေတွေနောက်ပိုင်းကနေပြည်တော်ကိုပြန်လည်ရောက်ရှိသွားပြီးဖြစ်ပါတယ်။
လာမယ့်2020အတွက်တွေ့ရွေးကောက်ပွဲမှာမြန်မာနိုင်ငံအတွင်းတိုက်ပွဲဖြစ်ပွားနေတဲ့ဒေသကပြည်သူတွေစစ်ပြေးဆောင်ပြည်သူတွေနဲ့ရွှေ့ပြောင်းလူသားတွေအပါအဝင်မဲပေးနိုင်သူအလုံးမဲပေးနိုင်ဖို့မဲစီရင်ရှင်စီရင်ကောက်ယူမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကော်မရှင်အနေနဲ့မဲဆန္ဒရှင်စီရင်မူကြမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေရမှာအရင်ဦးဆုံးအမှန်တကယ်နေထိုင်တဲ့လူ့ရေးစီရင်ကိုလာဝါကနဲ့ထွေအုပ်တို့ရဲ့အကူအညီနဲ့ကောက်မယ်လို့ကော်မရှင်ကပြောပါတယ်။လူ့ရေးစီရင်ကောက်ယူအပြည့်မကြခင်မှာမဲဆန္ဒရှင်စီရင်မူကြမ်းတစ်ခုကိုကောက်ယူသွားမှာဖြစ်ကြောင်းအဲ့ဒီမဲစီရင်မူကြမ်းကိုသက်ဆိုင်ရာဒေသခံအခြေစိုက်ပါတီတွေကိုစီဒီတပ်ပြားတွေနဲ့ဖြန့်ဝေမှာဖြစ်ကြောင်းနဲ့ဒီစီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့လည်းပြောပါတယ်။ဇွန်လကုန်မှာစတင်မဲ့ဒီစီမံချက်ဟာ3လကြာကြာမှဖြစ်ပြီးအရင်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်စီရင်အငြင်းပွားမှုတွေတွေ့ကြုံခဲ့ရလို့အခုလိုစီမံချက်ချဆောင်ရွက်တာပါဒီစီမံချက်ကနေပြည်ပြည်စုံနဲ့မဲစီရင်တခုထွက်လာဖို့ကော်မရှင်ကယုံကြည်နေပါတယ
်ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေဇက်တိုက် ဆက်လက်ဖြစ်ပေါ်နေတာကြောင့်ရာဇဝပြမှုနဲ့တန်တရားရှိသူတွေတုတ်ပြီးမှကြီးမှအပူရင်ဆိုင်မှုလွဲပြောင်းပေးမယ်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတည်တည်ချာချာတုံ့တက်ဖို့ကလတမကလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ္စတာဘချလက်ကဟောင်ကောင်အာဏာပိုင်တွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကျွန်းကိစ္စအပြင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်နဲ့တရုတ်နိုင်ငံအနောက်ဘက်ပိုင်းဒ လူခွင့်ရေးကောင်စီရဲ့သတင်းသုံးပတ်ကြာညီလာခံမှာမရှိဘတ်ရှလက်ကပြောပါတယ်ရှင်ညာနေသားမှာဝိကာနဲ့မွတ်စလင်တပ်တန်းလောက်ထင်းထင်းခံထားရကြောင်းလဲအရင်ကလူခွင့်ရေးတကြွလှူရှာသူလက်ဖြစ်ခဲ့ဘူးတဲ့လူခွင့်ရေးကော်မရှင်နာမင်းကြီးဘတ်ရှလက်ကပြောပါတယ်အစွန်ရောက်အယူဝါဒတွေကိုဖယ်ရှားပြီးအတက်ပညာသစ်တွေသင်ကြားပေးမယ်ဆိုတဲ့ခေါင်းစဉ်အောက်မှာလူတပ်တန်းနေပါလောက်ကိုရှင်ညာနေသားမှ Yame, Ubre Mujango, Tanachi, Hong Kong Pituri, Dila, Sola, Twin Kanga Sanapia Jaraba, Tikisa Male, Tigne Male, Hong Kong Ma Sanapia to Diala Sue, Sanapia Jaze, Chiparekne.
Syrian Iran and Pansi Tinikamikere, Nangada Ripa Wene, Islamic State IS Apawine, Thuria Mitazu, Lusuzuba, Matangarango, Niatare Diasi in Jet Chai and Cha, Machai Pianel, Lutti Pating Down, Glutam Galuqui, Sayama, Minji, Michel Bachalega, Dinitinani, Mapiolabre, Nangarin, Mibidu and Nangandari, Dawim, Dawiji Bulu Jane, IS Apawine, Duka, Jungtuni, Adamidrigo, Nangan Mepita Jansu, Minin Nazi Tinjau, Duka Geneva, New Matal Baja, Jimbame, Glutam Galuqui, Kansi, Siwe.
ဖော်မှာမှာအခုလို့ပြောခဲ့တာဖြစ်ပါတယ်။ဒီမတ်ဖရမ်ဝါရှင်တန်ဒါဗွိုင်းစ်အော့အမေရိကန်ဗီအိုအေကိုစောင်းလိုက်တဲ့ကိုရင်းမြှင့်ထွန်းတော်ကတဲ့နေ့ကိုကြည်ညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့တင်ဆက်မှာတွေကိုတင်ဆက်ပြီးသွားမယ်။အရင်ဆုံးတော့အီရန်ကိုအမေရိကန်ကတန်ခတ်ရေးယူမှုတွေဒီကနေ့အစောဆုံးထားပြီးတော့ချမှတ်သွားမယ်ဆိုတဲ့စတင်းကိုတင်ဆက်ပေးကြပါမယ်။ အမေရိကန်ထောက်လိုက်ရေးအဝေးထင်ဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့ပြီးတဲ့နောက်အီရန်ပေါ်နောက်ထပ်တန်ခတ်ရေးယူမှုတွေကိုဒီနေ့တင်းလာနေအစောဆုံးထားပြီးတော့ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပါတယ်။လက်ရှိချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကအီရန်နိုင်ငံအတွက်အထိနာနေတယ်လို့လည်းသမ္မတထရမ့်ရဲ့အမျိုးသားလူကြီးအကြံပေးကပြောပါတယ်။အီရန်ဘက်ကတော့အမေရိကန်ဟာစီးပွား
ထပ်တန်းခတ်အရေးယူမှုတွေကိုဒီကနေ့ချမှတ်ဖို့ရှိနေပါတယ်။အီရန်လေကြောင်းပိုင်နယ်ထဲဝင်ရောက်လာတယ်လို့ဆိုတဲ့အမေရိကန်ထောက်လှမ်းရေးအဝေးထိန်ဒရုန်းယာဉ်ကိုပစ်ချခဲ့လို့အီရန်အပေါ်စီးရဲရတုံ့ပြန်ဖို့တမရဒေါ်နယ်ထရမ့်ကပထမဆုံးဖြတ်ခဲ့ပေမဲ့စစ်စင်ကန်ဒီအချိန်မှစိတ်ပြောင်းသွားခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အီရန်အပေါ်ဒီကနေ့တင်းနှလာနေအစောဆုံးထားပြီးတော့အရေးယူတန်းခတ်မှုတွေချမှတ်မယ်လို့တမရထရမ့်ကပြောကြားခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြား2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အမေရိကန်ကတန်ခါမှုတွေပြန်လည်ချမှတ်နေတာပါ။အီရန်ပေါ်ဆစ်စင်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြင်ဆင်ခဲ့တဲ့အပေါ်ပြောညံ့မှုလို့အမှတ်မမားတင်ဘူးလို့အင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုဒန်ကအစ္စရေးနိုင်ငံရောက်နေစဉ်မှာပြောကြားပါတယ
်။ As President Trump said on Friday, our military is rebuilt, new and ready to go.By far the best in the world. Sanctions are biting.
သောတာနေတို့ကသမ္မတဆန်ပြောခဲ့တယ်လို့ပါပဲ။အမေရိကန်စစ်တပ်ဟာပြန်လည်တည်ဆောက်ထားတဲ့ခေတ်မီစစ်တပ်ဖြစ်ပြီးအချိန်မရွေးတိုက်နိုင်ပါလေ။အခုချိန်ထိကမ္ဘာပေါ်မှာအကောင်းဆုံးစစ်တပ်လည်းဖြစ်ပါလေ။တံခါးပေးဆိုမှုတွေကြောင့်အီရန်အထိနာနေပါပြီ။နောက်ထပ်တံခါးမှုတွေလုပ်ဖို့လည်းမင်းညားကထပ်ဖြေထားပါလေ။အီရန်အနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှမပိုင်ဆိုင်စေရပါဘူး။အမေရိကန်ပေါ်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်လို့ရမှာမဟုတ်ဘူး။ကမ္ဘာကြီးအပေါ်လည်းတိုက်ခိုက်လို့ရမှာမဟုတ်ပါဘူး။
အီရန်ပေါ်နောက်ထပ်လုံးမဲ့အရေးယူတန်းခတ်မှုတွေနဲ့ပတ်သက်လို့ဒီကနေ့တင်းနှလာနေမှာလူသိရှင်ကြားကြေညာမှာဖြစ်တယ်လို့လည်းအင်ဂျူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုဒန်ကအစ္စရေးနိုင်ငံမှာပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံစီးပွားရေးအတွက်အရေးပါတဲ့ရေနံဗန်လုပ်ငန်းနဲ့သမ္မတလုပ်ငန်းတွေအတွက်အဓိကပြင့်မှတ်ထားပြီးအမေရိကန်ကတန်းခတ်မှုတွေပြန်လည်ချထားတဲ့အတွက်အီရန်ရဲ့စီးပွားရေးဟာအတော်လေးထိခိုက်နေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါကြောင့်နောက်ထပ်ဘလို့အရေးယူမှုတွေထပ်လုပ်မလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။အမေရိကန်ရဲ့ဗန္ဒာရေးဆိုင်ရာကန့်တတ်ပိတ်ပင်မှုတွေကြောင့်အီရန်စီးပွားရေးထိခိုက်နေချိန်မှာသမ္မတထရမ့်အနေနဲ့အီရန်ဗဟိုဘဏ်အပေါ်နောက်ထပ်တန်းခတ်အရေးယူမှုတွေလုပ်လာခဲ့ရင်လူသားချင်းစာနာတဲ့အနေနဲ့ခွင့်ပြုထားတဲ့ကုန်သွယ်ရေးကိုပါထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ American yet Dankamuri Chang, she levined the Dama, Dimani at Nirigo, Shodwa and Lo Iran born Nocta Dankamuri Melopo, Langanaga, Taiwanga, Darcy Beva, Lo Iran Dandama Diogale, Dikinit Daitongevare, American Ha, Sivoye Ya, and 19 Bojare Muarago, Chendoni Relo, Jabanangan Sanya, Iran Tamaji, Moteza, Rameni, Mova Hedga, Togi Murama, Dignilo, the Drenza, Shilimwe Ma, Jojagevare.
متاسفانه امروز شاهد حضور نظامی امریکا در منطقه
چه لوایتی داما امریکا تتو شینی اچینی گو ینسای نیا باره امریکا هموارا ریگا ایران پیدو ریگو پیمت تاره سیوای ایا نایجین پوجاره هموارا پی باره پاشن پیلنگوی ما لونجون ایا متنگا دیا چینی ری دمینگا پیمو لویا دوی لونی ری هموارا ری پی باره دی لویا دوی گو یایا بامه نگرگا تاینوائنی نی
American Baga the Bora Job Down Dwan, Uyobanang and Rigam Malone Nai Muso Ye, Iran nuclear the Borduni Muregani, no tremelo Iran got change out Tavare, American Iran Jar Demani Jema, Iran Seda Ye, Rocket and Missal Domi, Bilo Yego, Tencho De, Computer Senego, American Seda Gat, Cyber Daikai Mu, Lokevare, Daha, Nanganaga Ubrego, Chopau De, Marion and Loya Jeep Shedello, Iran Nanganjaitana, Biogoya Duga, Dignit Rinza Shenwe Ma, Bioja Dwabare. A cooler American town line drone yango, Iranga, Pichagan, who now said to a chain irrigo. A she levanga, American yet diga Mohammed Rene Swinibu adwe, American Nangajai Winji, Mike Bombio Garo, Digani, Saudi Arabian Nangama, Yashini Bari, Bien or Duha, Arabs of Wamya Pirangsu, UA Ego, Key Sama, Pipari.
တော်တော်စကူကူနေပထမနှစ်ဝက်ဟာမကြခင်ဂျပန်တွင်မှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်တဲ့ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့အခြားအခြေအနေရရကူကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက်ဒီဝေတော်တာရှင်တွေဘယ်လိုများခံမှန်းမျှော်လင့်ကြပါသလဲအကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခံမှန်းမျှော်လင့်ချက်မျိုးရှိကြပါသလဲအခုလာ
ချိုးပို့ထားလို့ရပါတယ်။ VOA ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြေညာချက်အောက်မှာလည်းပတ်ချက်ပြီးဆွေးနွေးလို့ရပါတယ်။တင်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VOA ရဲ့ဖုန်းနံပါတ်က0923923999လေး၊ email လိပ်စာက burmese@voanews.com နဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောရရှင်နေအနေနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းများလာကြဖို့လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ခုတစ်ခါမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရခိုင်နယ်နဲ့ကိုင်အဖွဲ့အေရဲ့အဖွဲ့ဝင်နေရာကိုဖမ်းမိပြီးတော့စစ်ဆေးနေတယ်လို့တမရော့ကတင်းငင်နေတဲ့ကသတင်းထုတ်ပြန်ထားပါတယ်။အေအဖွဲ့ကတော့သူတို့အဖွဲ့ဝင်တွေအဖမ်းခံရတာမရှိဘူးလို့ညင်းဆိုထားတယ်လို့အခုဖမ်းဆီးခံရသူတယောက်ရဲ့ဖခင်ကလည်းသူ့သားဖြစ်သူဟာအေအအဖွဲ့ဝင်မဟုတ်ဘူးလို့ VOA ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲဖမ်းဆီးခံရတွေဆက်ရှိနေပါတယ်။ပြည်စုံကတော့ထိုင်းခြေဆိုင် VOA မြန်မာစင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။
ရောက်မြို့နယ်တွင်အေအေရခိုင်လက်နက်ကိုင်အဖွဲ့ကလို့ယူဆရတဲ့မတင်ကားသူနှူးကိုစွန်လ22ရက်နေ့မှာထပ်မံဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းတို့က VOA ကိုပြောပါတယ်
ရှိပါမှာကျွန်တော်စေနာရီလောက်တုန်းကအောက်တိုဘာလကလက်ကရွာမှာလမ်းလုံးကြီးပေါင်းရဲနေတဲ့ဖွဲ့ရှိတယ်ကျွန်တော်တက်တာပြန်ဖြစ်ပြီးကာလမှာပါပဲအဲဒီအဖွဲ့ကိုဒီကနေတော့ကြာပဲမိမိုင်းနှလုံးဆွဲပြီးတက်ခါရရှိတယ်ဒီတက်ကတော့အံရရှိသွားမှာမရှိဘူးမိုင်းကိုဒီမှာကျွန်တော်ဆန်ကျင်နဲ့ပြီးလာတဲ့လူမျိုးရောက်ကျွန်တော်တွေ့ရတယ်အဲ့ဒီရောက်တာကြက်တက်ပြီးသေးရောအဲ့မှာသူတို့ကနေပြီးတော့စက်ကြီးကြောက်ထားတဲ့အောက်ပြီးလာရှိတယ်ကျွန်တော်ကခိုင်းခိုင်းသိသိနေပါခင်ဗျာ
ဖန်စီရမိတူနှူးကိုစစ်စေးရမှာကြေးရွာတွေကနေဆက်ကြီးကောက်ခံထားတဲ့မှတ်တမ်းစာအုပ်တော့အေအေဖွဲ့တင်တဲ့ဗီဒီယိုကောပြောနေစဉ်ရိုက်ကူးထားတဲ့စကရင်ရှော့မှတ်တမ်းဓာတ်ပုံပါရှိတဲ့ဖုန်းစလုံးနဲ့သူဖန်စီရမိခဲ့တယ်လို့မနေ့ကရက်စွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဆိုပါဖန်စီရမိတူနှူးနဲ့ဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ပေါတော့ပြင်ကြေးရွာကဖန်စီရမိတူ10ဦးစုစုပေါင်း10ဦးကိုကြောက်တော်မြို့နယ်မြို့မရဲစခန်းကိုလွှဲပြောင်းပြီးလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။အဖမ်းခံထားရတဲ့လူငယ်တူဟာအေအေဖွဲ့ဝင်မဟုတ်ပဲ
要不你那等等一下，有啊，哪里撇得了？啊，潘哥也在读的这个，有名水果，你吹也把根撇住，五毛等一下个表白嘞。哦，今个要发个，现在个生活水平没有提的，以前这个，现在个，哎，什么别的都不管你干，我就那六个，关键那赔钱我掏不开那几个，那把你搞那个，工作的还嘛，只要个都等于先读的，好点活做了不？当然要个，我是这个看病的，看他的时间话，我不是很没背不过了。
你那个还累呗？我今天老公也病了，你们俺买上来是吧？你得不养心，我不，我一路直接说的去哪里？你还是在哪不？你看人家干一婆也偏家也打工看，看都看个了，都要打破碗的，平时看也那么辛苦了，表娃嘞。
哎，你怎么个了？哎，你那个你阿婆我就怕你家，要么没去。
我那个你阿婆有奶奶，叫做奶奶嘛，你妈是当那一婆都家，再不偏那啥，吃不开的路，看都看个是表娃嘞。
要俺们这种年龄嘛，你奶奶起来，你看嘛，俺爹俺老去的，你妈不讲也不讲不听，要我们交家业，也听不惯，家家帮亲，哪个当哪嘛，你看你这当哪没得，你这家在不给钱的，哎，你们家里这个没得，就家中没有，哎，俺爹这里没去的，那回家里这个没得，奶奶这里那不得，你们两个到处去没有。
那这个伢子哦，人家农民出的话也是呗，巧不拢人家老阿婆当他妈的，人家这边那边人家出去的当那农民，哎，你当那嘛，这边就人家自家在家土里种的，在家里头，在家里头嘛，吃饱了。巧多，伢屋里这边再不那不得味道，他们老在那边边家也种一亩，不木就说明农家过路标完了。
มันนี่ก็เราจะรู้การเอาเนี่ยเจ้าก็จะบอกในมือจองเนี่ยมีอะไรมาเราจะนั่นแค่ที่เป็นที่แต่ว่าที่เนี่ยเราในนายดาวนี่ว่าเราพิจารณาตัวสิบาทที่ใจมือที่เนี่ยเราจะรู้ก็จะเราไม่ใช่โอ้แบบก็เราจะรู้ปนันนั่นเลยยานายจะเราสิบาทที่นี่สามปีงานในส่วนละที่ยามาสิตันเนี่ยจะใครเล่นในการอีพอดูจ้าแต่ว่าจริงเว้ยยี่ตัวง่ายจะพิจารณาไปที่ข้าจะส่งเนี่ยยี่ตัวเนี่ยปัตย์เนี่ยนับเพื่อเปล่าเลยฮะอันนี้รู้ก็เล่นได้เลยสิหรือเปล่าเนี่
ကိုရင်တရင်ပေးပို့ထားတာဖြစ်ပါတယ်တစ်စစ်ထဲမှာပဲဒီရခိုင်မြောက်ပိုင်းမှာအင်တာနက်ဖြတ်တောက်ထားတာတွေအမြန်ပြန်ရဖို့တောင်းဆိုနေတဲ့တရင်ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှင်မြို့နယ်မှာအင်တာနက်ဖြတ်တောက်ထားတာကိုရက်ဆိုင်ပြီးတော့အမြန်ဆုံးပြန်သွင်းခွင့်ပေးဖို့ပြည်နယ်အစိုးရကလည်းတဆင့်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အကြောင်းအရေးကြီးအဆိုကိ ါပါတယ
်ဟုတ်ကဲ့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှိမြို့နယ်နဲ့ချင်းပြည်နယ်ကပလဝမြို့နယ်တွေမှာနေမီအေးချမ်းကြီးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးဒေလ22ရက်နေ့ကအင်တာနက်လိုင်းတွေကိုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖျက်တောက်ထားတာပါဒီလိုဖျက်တောက်ထားတာကိုအ мян ဆုံးပြန်ဖွင့်ပေးရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှဒီကနေ့အရေးကြီးအစိုးတင်သွင်းခဲ့ပါတယ်။ဒီအရေးကြီးအစိုးတင်သွင်းရတဲ့အဓိကစိုးရိမ်ချက်ကိုအစိုးတင်သွင်းသူမင်းပြားမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလာသိန်းအောင်ကအခုလိုပြောပါတယ်
။ဖြစ်ဖြစ်နေတဲ့ဒေသတွေမှာမတရားညှပ်မှုတွေ၊လူခွင့်ရေးရှုဖော်မှုတွေ၊အချက်ပဲနှိမ့်ဆက်မှုတွေ၊ဟိုတန်တရားနဲ့ဖန်ဆီချွတ်တဲ့မှုတွေဖြစ်ပြီးဒီထက်မကဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်တဲ့အတွက်ကြောင့်အချင်းချင်းကောက်ကွေးကုစားနေအောင်တဲ့ကျွန်တော်ကလွတ်တော်ကနေပြီးတော့အစိုးတန်ပြီးတောင်းဆိုလိုက်ရတာဖြစ်ပါတယ်။တကယ်လို့များဒီကိစ္စကိုတရားမအောင်ချလိုက်မယ်ဆိုရင်ဒီပြန်နေတော့ဖြစ်ဖြစ်နေတဲ့အခြေအနေတွေဟာဒီထက်မကစိုးရိမ်တာတွေကိုကျွန်တော်တို့ဘာတစ်ခုမှအချက်လဲရတော့မှမောက်တဲ့အတွက်ကြောင့်အစိုးရကိုဒီအင်တာနက်လိုင်းတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့တော်တော်ညွှန်ချင်ပါတယ်။
အင်တာနက်လိုင်းတွေကိုဖျက်တောက်ထားတဲ့အတွက် wave money လို့ငွေလွှဲစနစ်တွေ၊ရုံးလုပ်ငန်းတွေ၊ပြည်ပမှာတွားရောက်အလုပ်လုပ်ကင်သူတွေနဲ့မိသားစုဆက်သွယ်တဲ့ကိစ္စတွေမှာအခက်အခဲဖြစ်ရတာကြောင့်လို့လည်းပြောပါတယ်။ရေးကြီးအစိုးရလာမယ့်26ရက်နေ့လွှတ်တော်အစည်းအဝေးမှာဆက်လက်ဆွေးနွေးဖို့ရှိကြောင်းလည်းဦးလာသိန်းအောင်ကအခုလိုဆက်ပြောပါတယ်
။လွှတ်တော်ကဒီနေ့ကျွန်တော်တန်တဲ့အစိုးရဘူးဒီဆောင်ကပြင်တယ်လွှတ်တော်ကစလေဦးထောင်အသင်းကထောက်ခံပြီးတော့မနေ့ကပြင်နေတဲ့သူအမည်ပြန်ကိုတောင်းထားတယ်။တစ်ပတ်ကြာမှာကျွန်တော်တို့26ရက်နေ့ပေါ့26ရက်နေ့မှာလွတ်တော်မှာဆွနေပြီးတော့လွတ်တော်ရဲ့စပေါ်တာကိုရယူมาဖြစ်ပါတယ
်လူခွင့်ရဲ့သတင်းအချက်အလက်တွေရယူစုဆောင်းနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအတွင်ရင်မှုကိုစောစောထုံးကတော့သူတွေ့ကြုံရတဲ့အခက်အခဲကိုအခုလိုပြောပါတယ်
ကျွန်တော်တို့ကဒီစိပိဒုက္ခတွေရဲ့အရေးအတွေ့ရဲ့နောက်ပြီးတော့သူတို့လက်ရှိကျွန်တော်တို့နေရာတွေအခက်အခဲတွေရဲ့သူတွေ့လို့ရှိတဲ့ကိုကျွန်တော်တို့က ဒီအထောက်အထောက်အထားတစ်ခုအနေနဲ့တော်လကောင်းပေါ့နော်နံပါတ်တစ်ခုအနေနဲ့တော်လကောင်းကျွန်တော်တို့ကဒီတက်ဖို့မတဲ့နေဒီဗီဒီယိုမတဲ့နေယူရတယ်ဒီအဲ့ဒါတွေကိုကျွန်တော်တို့ကဒီအင်တာနက်ပို့သွင်းပြီးတော့မှဒီပြည်ပြည်ပို့ရှိတဲ့လုပ်တာပေါ့နော်ဆိုတော့ဒါတွေကအခုကတော့လို့မရတော့ဘူးပေါ့အဲ့ဒီတော့ဒီမိမိမှာရှိတဲ့ပတိအစီအစဉ်တွေကိုခိုင်လုံတဲ့အနေနဲ့အထောက်အထားတစ်ပြည့်ပြည့်ပို
Tesco don't do song yara job, then jara she jump your body.
ဒီလိုအားကိုယ်တို့ငနေနဲ့ဘာညာရှိလို့ရယူတော့ပြောမနေတော့ဘူးအခုကဟိုဟာနဲ့ဖုန်းနဲ့ဆိုတော့တိတော့မနေတော့ဘူးဒီကဒီကလန်းလာပြီဆိုတော့ဒီနေနေလေးခက်ကြည့်တာပေါ့မောင်းတော်မျိုးနဲ့ခဲအုတ်ချုပ်ရင်မှုဦးစိုးအောင်ကတော့ဂျုံလုံငန်းတွေဆောင်ရွက်ရမှာလောလောဆယ်အခက်အခဲရှိသေးကြောင်ပြောပါတယ်နောက်တော့မှာပါမှာအခက်အခဲရှိပါဘူးဟိုဟာအနန္တတော့မရတာပဲရှိဘူးကျွန်တော်တို့ကတော့ဂျုံမိုင်း ဒီကနေ့ကျွန်တော်တို့ကအင်တာနက်လိုင်းတွေယာယီပိတ်ပင်ထားတဲ့အပေါ်ဒီဂျစ်တယ်အခွင့်အရေးဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ရက်ဘက်အဖွဲ့အစည်းတွေကပြည်သူတွေကိုကြိုတင်အသိမပေးဘဲဒီလိုဖြတ်တောက်တာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးမြန်မာနိုင်ငံကအင်တာနက်အသုံးပြုသူတန်ပေါင်းများစွာအတွက်စိုးရိမ်စရာဖြစ်အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်
ကမ္ဘောဇာတရင်ပေးပို့ထားတာဖြစ်ပါတယ်သဒ္ဒါရှင်နိုင်ရှင်ကျမတို့ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့အေရှာဆက်7ကနေထုတ်လွှင့်ပေးနေကြနေ့စဉ်တီဗီသတင်းလာစီစဉ်တွေကိုအင်တဲလ်ဆက်17 INTEL SAT1 7နဲ့မီယာဆက်3 MEASAT3 တို့ကနေဂျူလာ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဆရာဗီရီကနေညနေခင်းရေဒီယိုအစီအစဉ်ပြပကြီးခွန်နိုင်မှာထုတ်လွှင့်ပေးနေတဲ့ဖီယိုမြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်တဲ့အချိန်နဲ့တပြိုင်နက်
VOA International စာမျက်နှာဖြစ်တဲ့ Burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုယ်စားဝန်လိုက်ကကြည်နာပေးပါလိမ့်မယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပစ်ဆုပ်ရေးရုံမှုအသစ်တွေဒီကနေ့တင်းတင်းလာနေမှာထပ်မံချမှတ်ဖို့ပြင်ဆင်နေပါတယ်။ဒါဟာပြောင်းလဲလာနေတဲ့အီရန်အစိုးရရဲ့သဘောထားကိုပြင်ဆင်တဲ့အောင်လုပ်ဆောင်နေအနေနဲ့ဖိအားပေးမှု ဒီကနေ့မှာတော့ဆော်ဒီဘီယင်ဆာမန်အရှင်မင်းသားမိုဟာမက်ဘင်ဆာမန်တို့နဲ့တွေ့ဆုံခဲ့ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ဝင်ရွေးကောက်ပွဲအငင်းပွားပွဲဟာတကြောပြန်ရွေးကောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြိုင်သူ Akram Imamoglu, ပြပတာတာအနိုင်ရခဲ့ပါတယ်။ဒါဟာတူရကီနိုင်ငံရဲ့လက်ရှိသမ္မတရီဆက်တယက်အာဒဝန်အတွက်အထင်အရှားဆုံးရှုံးမှုတစ်ခုလည်းဖြစ်ပါတယ်။သမ္မတအာဒဝန်ဟာအစ္စတန်ဘူးမြို့နယ်မြေကို25နှစ်ကြာအာနာမြင်းမြေရယူထားကြတာလည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုမြန်မာအစိုးရကအာမခံဖို့တနေ့ကဘာကောင်းမြန်မာကျ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကျွန်တော်တို့ရဲ့စစ်ဘေးရှောင်ပြည်သူတွေနဲ့ရှေ့ပြောင်းလုပ်သားတွေအပါအဝင်မဲ့ပေးနိုင်သူအားလုံးမဲ့ပေးခွင့်ရှိဖို့နဲ့မဆန္ဒရှင်စီရင်ကောက်ယူမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းချက်ကိုကိုစိုးဝင်းနိုင်ငံကြီးညာပေးခဲ့တာပါဒီညနေအတွက်စီရင်ထုတ်လွှင့်မှုကတော့ကိုရင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖီလိုဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် VOA အမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်နေကြတော့ညကူးနာနေစင်နိုင်အထိလိုင်းတိုမီတာ24.25နဲ့52ဒီဂရီတိုင်းဖန်ယူလာစင်နိုင်ပါတယ်ဒါစင်တဲ့တော်တာရှင်ပေါ့ကိုသူပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ရှင်
This program has come to you from the Voice of America, Washington. From Washington, this is